The New York Times သတင်းစာတမ်းကြီးအပါအဝင်တခြားသတင်းဌာနတွေကသတင်းတောက်တွေရဲ့သတင်းစုဆောင်းမှုတွေကိုပြစ်မှတ်ထားပြီးတော့ရုရှားထောင်လိုင်းရေးကအွန်လိုင်းကနေဇက်တိုက်ကြားဖောက်ခိုးယူခဲ့တယ်လို့အမေရိကန်အာဏာပိုင်တွေယုံကြည်နေတဲ့စိုက်ဘာတိုက်ခိုက်မှုအတွက်အမေရိကန်ကစုံစမ်းနေပါပြီ။ပြီးခဲ့တဲ့လတော်ကြာတဲ့ကဒီအွန်လိုင်းကနေပြီးတော့ကြားဖောက်ထောင်လိုင်းမှုတွေကိုတီးခဲ့တာဖြစ်တယ်လို့အမေရိကန်သတင်းဌာနကြီးတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ကြပါတယ်။Democratic Party အပေါ်ကြကြပြန့်ပြန့်ထောက်လှမ်းမှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကိုတမရလောင်းအဖြစ်တင်မြှောက်နိုင်ဖို့ပါတီတွင်းစ조사နေချိန်မှာသတင်းဌာနကြီးတွေကိုထောက်လှမ်းခဲ့တယ်လို့ယုံကြည်ရပါတယ်။ Washington အခြေစိုက်တက်သည့်ပညာရှင်များအဖွဲ့တွေတခါဒီသတင်းဌာနကြီးတွေလို့အစိုးရဌာနမဟုတ်တဲ့ American အဖွဲ့အစည်းတွေကိုပြစ်မှတ်ထားထောက်လှမ်းခဲ့ပုံရတယ်လို့ American အာဏာပိုင်တွေကပြောပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်နိုင်ငံရဲ့အခင်အကျင်းကိုသိရှိနိုင်အောင်လို့ထောက်လှမ်းပုံရတယ်လို့ဆိုပါတယ်။ထိတ်တန်းသတင်းတောက်တွေစုဆောင်းထားတဲ့သတင်းအချက်အလက်တွေကိုကြားဖောက်ခိုးယူမှုကနေတဆင့်သူတို့ရဲ့သတင်းတွေရဲ့ဇင်းမြစ်တွေဒါမှမဟုတ်ရုရှားနဲ့ပတ်သက်လို့မထုတ်ပြန်ရသေးတဲ့သတင်းအကြောင်းတွေကိုအရေးအမွဲသိနိုင်မှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီညီလာခံမစခင်လေးမှာပဲပါတီရဲ့ဝါရှင်တန်ရုံးချုပ်မှာရှိတဲ့ကွန်ပျူတာတွေကနေအပြန်အလှန်ပို့ခဲ့တဲ့အီးမေးလ်ပေါင်း 19,000 ကျော်ကို WikiLeaks website ပေါ်မှာဖော်ပြခဲ့ပါတယ်။ဒီအီးမေးလ်တွေဘယ်ကရတယ်လဲဆိုတာကို WikiLeaks ကပြောကြားခြင်းမရှိပေမဲ့ Russia hacker တွေကကြားကနေခိုးယူခဲ့တာဖြစ်တယ်လို့ American online လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကယုံကြည်နေကြပါတယ်။